မြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလွန်ခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမောခမုန်နိုင်တန်ခံခဲ့ရတဲ့ဒေတာတွေအတွက် EU ဥရောပသမဂ္ဂကအရေးပေါ်အကူအညီဖြစ်တဲ့ယူရိုငွေ2တန်းခွဲပေးရမယ်လို့ဥရောပကော်မရှင်ကကြေညာပေးနေမှာကြေညာပါတယ်။အထူးသဖြင့်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာ Cox Bazar ဒေတာတွေမှာအင်အားသိမ်းနေပါတဲ့သူတွေရှိနေပြီးသူတို့အတွက်အရေးကြီးအကူအညီတွေလိုအပ်နေဆုံးဖြစ်နေတဲ့အတွက်ကြောင့်ပေးတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဟွန်နိုင်မောကဟာတိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကအိုးအိမ်ပြောင်းရွှေ့နေရသူတွေရဲ့ယာယီခွန်အားရနေရာတွေကိုပါအကြီးကြီးပျက်စီးနေတာဖြစ်ပြီးတော့ဒေသတွေမှာလည်းမိုးတီးထန်စွာရွာသွန်းတယ်လို့ခန့်မှန်းထားတဲ့အတွက်ရေကြီးရေလျှံမှုနဲ့မြေပြိုမှုအန်ဒီရီတိုးလာနိုင်တယ်လို့လည်းသတိပေးပါတယ်။ရခိုင်ပြည်နယ်မှာ2018ကစစ်တပ်နေနေချင်းနေမှုအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုရွှေညာတိမ့်နဲ့ချီပြီးထွက်ပြေးခိုလုံခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့ဒီကော့ဖစ်ဆူဇာမှာရွန်ဂျာကတစ်တက်မှ2000လောက်ရှိနေတာဖြစ်ပါတယ်။